VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်ကျွန်မဆူမြတ်မမကချင်ပြည်နယ်မှာဆန္ဒပြသူတွေကိုမျက်ရည်ယိုပုံးတွေတုံးပစ်ခတ်လူစုခွဲတဲ့တဲ့င်းကိုဆက်လက်တင်ပြပါမယ
်ကျွန်တော်ဆုပ်ပါမယ်မျက်ရည်ယိုပုံးတွေတုံးပါတယ်မျက်စိဆက်လို့ပ
ါကချင်ပြည်နယ်မြစ်တီနာမြို့စစ်မှုဆောင်ရက်ကွက်ကရက်စစ်တပ်အားပေးစက်ရုံမှာစစ်တပ်ကလာရောက်တပ်ဆွဲတာကိုဖယ်ရှားပေးဖို့တောင်းဆိုဆန္ဒပြတဲ့ဒေသခံတွေကိုရဲနဲ့စစ်တပ်ကမျက်ရည်ယိုပုံးတွေအပြင်ပစ်ခတ်လူစုခွဲတဲ့အတန်ဖြစ်ပါတဲ့ကြည့်အစ်စ်လားရာဘာကြီးလားဆိုတာမသိရပေမဲ့ပြစ်ခတ်မှုကြောင့်ဒဏ်ရာရသူတချို့ရှိခဲ့ပါတယ်အခြေအနေကိုတိုက်ရိုက်ထုတ်ပြန်နေတဲ့သတင်းတောင်9ယောက်လည်းဖမ်းဆီးခံခဲ့ရပါတယ်တင်းငွေနေည9:00ခွဲလောက်ကစပြီးညရဲ့ရုံဘုံတွေတုံလူစုခွဲတာကိုအဲ့ဒီမှာဆန္ဒပြနေတဲ့ကချင်ဒေသခံကိုလာချာက VOA မြန်မာပိုင်းကိုပြောပြပါတယ
်9:00ခွဲလောက်မှာသူတို့ညရဲ့ဘုံနဲ့စပစ်တာသူတို့အခုတိဆက်လက်ပြနေတာပေါ့နော်ညရဲ့ဘုံနဲ့ကျွန်တော်တို့ပြည်သူလူထုဆန္ဒထုတ်ဖို့လေလူတွေကိုလူစုခွဲတဲ့တဘောပေါ့ကျွန်တော်တို့ပြည်သူတွေခံရတဲ့ကြားမှာဖြစ်တယ်အဲ့ဒီမှာတန်ရာရတဲ့လူတွေကလူငယ်တွေအများကြီးတော့တန်ရာရကြတာပေါ့အယောက်30နဲ့40ကျော်လို့ရှိမှခင်ဗျာသူတို့မြေရေဘုံတို့ဒါလည်းတော့တက်ရှူမြရတာတို့ဆိုမျက်စိဆက်တာတို့ဖြစ်တာပေါ့သူတို့အများကြီးပါပဲကျွန်တော်လူငယ်တွေအများတော့အဖြစ်လူငယ်တွေပေါ့အခုဖြစ်နေတာတော့
ဆန္ဒပြသူတွေကိုမြေရေဘုံတွေတုံးလူစုခွဲခဲ့ပေမဲ့မြန်မာစံတော်ချိန်ည10နာရီခွဲအထိလူစုမကွဲသေးပါဘူ
း။လူစုကမကွဲတော့သေးဘူး။အခုကျွန်တော်တို့ဒီအားတွေကပြန်တိုးလာတယ်။ဒီလူတွေကတော့များဆင်များလာတယ်။9နာရီခွဲတော့လူတိတ်နေကြတယ်သူတို့အဲ့ချိန်မှာကျွန်တော်တို့20မိနစ်လောက်မှတစ်ချိန်ပြည်ပါဘူးနော်။အဲ့လိုအခုတော့ကျွန်တော်တို့10မိနစ်တစ်ချိန်တော့ပြည်နေပါတယ်သူတို့
။အခုကိုလာချာရောဒီဘေးကင်းလုံခြုံတဲ့နေရာမှာရှိနေရလားရှင
်။အခုကျွန်တော်ဘေးကင်းတဲ့နေရာမှာကျွန်တော်ကဒီစက်လက်ကြီးတော့ကျွန်တော်တို့ကဆန်သက်ထုတ်ဖို့ရအောင်ငင်းချမ်းစွာဆန်သက်ထုတ်ဖို့ဆိုတော့ထိုင်ပြီးမှကျွန်တော်တို့အများထုတ်ဖို့နေရန်လိုချင်းမရှိပါဘူးကျွန်တော်တို့ကကျွန်တော်တို့ကတရားမျှတမှုတွေလည်းပြည်သူတွေဆိုတော့သူတို့ဒီစက်မှုမှာရှိတဲ့ EPC ရုံးတွေမှာသူတို့ဝိုင်းဝန်းထားဒီဒါပြီးတော့ဒီလမ်းပိတ်တာဒီလမ်းမြင့်တာပိတ်တာရှိအစရှိဘုံတော့အဲ့ဒါတွေကိုကျွန်တော်တို့ပြည်သူတွေကအဲ့ဒါကိုဆန်သက်ထုတ်ဖို့နေတာပေါ့မြစ်ဆုံသွားတဲ့လမ်းမကြီးပေါ့စူပါဘုံလမ်းမကြီးအဲ့ကနေပိတ်တယ်ပြီးတော့သူတို့အဲ့ EPC ရုံးလေကွင်းအရှိတ်ကြီးပေါ့အဲ့မှာသူတို့အဲ့ကြီးချက်ပိတ်တယ်ဒီဘလမင်းတော့အတော်လာလို့တို့မြောက်ပြေးထားတယ်ကျွန်တော်ဒီလိုကကြားထဲမှာနေမှာဆန္ဒပြရင်တော့ပေါ့
ဆက်မှုဆောင်ဓာအားပေးဆက်ယုံရှိမှာဆန္ဒပြနေတဲ့ကိုလာချာဖြစ်ပါတယ်မြေကြီးနားမှာရှိတဲ့ဓာအားပေးဆက်ယုံ၃ခုကိုဆက်တက်ကဝင်ရောက်တက်ဆွဲခဲ့ပါတယ်ဒါကိုမကြေနပ်တဲ့ဒေသခံတွေနဲ့တက်ကြားမှာငင်းချမ်းပြေလည်အောင်လို့ PCG အဖွဲ့ကကြားဝင်ညှိပေးခဲ့ပေမဲ့ဆက်မှုဆောင်ရက်ကွက်ကလျှက်စစ်ဓာအားပေးဆက်ယုံကိစ္စအဆင်မပြေခဲ့ဘူးလို့မြေကြီးနားသတင်းဂျာနယ်ကအက်ဒီတာချုပ်ဆိုင်းမိုင်မရန်ကရှင်းပြပါတယ်ဆန္ဒပြသူတွေကိုအင်အားသုံးလူစုခွဲမှုအတွင်းမှာတရင်တော့9ယောက်လည်းအဖမ်းခံခဲ့ရပါတယ်
ကျွန်တော်မြစ်ကနားမှာတက်ခွဲုံ3ယုံပေါ့နော် EPC တက်ခွဲုံ3ယုံကိုသူတို့စစ်တပ်တွေကဝိုင်းနေပေါ့နော်ဝိုင်းနေလာပြီးမှအဲနေရာယူထားတယ်ပေါ့နော်ရန်ကြီးအောင် EPC ရဲ့ဒီဘက်က minor EPC ရဲ့ဒီဘက်ကဟိုကျွန်တော်တို့ဆက်မှုဆောင် EPC ရဲ့ပေါ့နော်ဒါပေမဲ့မနေ့ကညကပဲပြည်သူတွေမောင်းထုတ်လိုက်လို့ဒီဘက်ကရန်ကြီးအောင် EPC ကတော့ PCG ကညှိပေးပြီးမှမင်းကညပင်းချင်းပဲစစ်တပ်တွေကဖယ်သွားတယ်အဲဒီမနေ့ကျတော့ minor ကဟာဟူလဲဒီလိုပဲပြည်သူတွေနဲ့ဆန္ဒပြတဲ့တပိတ်စစ်ကြောင်းနဲ့ PCG တွေကညှိပြီးမှအဲ့ဒါလူထုအင်အားနဲ့သူတို့ဖယ်ရှားပေးလိုက်တယ်အဲဒါပေမဲ့ဒီညနေပိုင်းအထိနောက်ဆုံးတစ်ခုစစ်မှုဆုံးတစ်ခုကျတော့ဘလို့မှဖယ်ရှားလို့မရဘူး PCG ကလည်းညှိလို့မရဘူး EPC ရုံးကနေထွက်ပေးပါလို့ပြည်သူတွေကတောင်းဆိုတယ်ဒါပေမဲ့စစ်တပ်တွေကသူတို့ပြည်သူတွေပြန်မှသူကပြန်မယ်လို့ပြောတယ်ပြည်သူတွေကလည်းစစ်တပ်ပြန်မှပြည်သူတွေကပြန်မယ်လို့ပြောတဲ့အချိန်မှာဒီမှာဘလို့မှညှိနိုင်လို့မရတဲ့အချိန်မှာ PCG ကသူတို့ညှိနိုင်လို့မရလို့သူကပြန်သွားတယ်ပေါ့နော်ပြန်သွားတယ်သူက၈နိုင်ဆိုရင်သူတို့ကညမထွက်ရအမိန်ဖြစ်တဲ့ကြောင့်မလို့၈နိုင်ကိုသူတို့ထပြီးမှဖြိုခွဲမှဖြစ်တယ်ဆိုတဲ့အကြောင်းကိုလည်းအကြောင်းကြားထားတယ်ပြီးတော့၈နိုင်ကြတော့တကယ်ပဲတန့်ကားတွေရောရဲကားတွေရောအချုပ်ကားတွေရောလာပြီးမှဒီမှာလာပြီးစပြီးလူစုခွဲတာပေါ့နော်ကျွန်တော်တို့ဒင်းထောက်တွေကလည်း live တောက်လျှောက်လွတ်နေတာပေါ့နော်အဲ့မှာ74ရို့မိသီမာတို့ကလည်းလွတ်နေတယ်ဒါပေမဲ့သူတို့ကခုစောနိုင်ဝက်လောက် line ပြုတ်ကျသွားရင်မှသူတို့ကဖမ်းခံရတဲ့အခြေအနေမျိုးပုံရိပ်ကိုမြင်တွေ့လိုက်ရတယ်ပေါ့လေ
ဖမ်းဆီးခံရတဲ့သတင်းတောက်တွေကတော့ EPN သတင်းဌာနကကိုရန်အောင်ကိုဝေရန်မြစည်းမသတင်းဌာနကကိုဆိုင်လက်အောင်74 media ကထွက်အောင်တဲ့ north side တို့ဖြစ်ကြပါရဲ့ရှင်ကျွန်မဆွေမြတ်မော်ပါ